ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဆေးပိပတ်ခါတွေကိုဖြေရှင်းရမှာရခိုင်လက်နက်ကိုင်အဖွဲ့ AA အနေနဲ့ဆွေးနွေးအဖြေရှာဖို့လိုအပ်တဲ့အကြောင်းမြန်မာဆွေကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီရခိုင်တပ်မတော် AA ကတော့မြန်မာစစ်တပ်ကစစ်ဆင်ရေးတွေရက်ဆိုင်ဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတောင်မမေခါကပြောပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်မှာတိုက်ပွဲတွေရက်ဆိုင်နိုင်ဖို့ရခိုင်တပ်မတော် AA အနေနဲ့ဆွေးနွေးအဖြေရှာတင်တယ်လို့နေပြည်တော်မှာကျင်းပတဲ့တမရယုံသတင်းစာရှင်းလင်းပွဲမှာတမရယုံပြောခွင့်ရဦးစော်ထေးကတိုက်တွန်းသွားတာပ
ါဒီတိုက်ပွဲတွေတပွဲနှစ်ပွဲနဲ့ဟိုမပြီးပါဘူးဟိုပြက်လဲအနစ်ပြက်သွားဖို့လည်းခက်ပါအစိုးရဘက်ကအရင်စ조사နေတာကဒီမြောက် AA ပါဝင်မြောက်ပိုင်းလေးဘက်နဲ့ bilateral ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံစိုးဝဲဝိုင်းအောင်ရဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းနေတယ်အဓိကလူသားချက်ကပါလဲဆိုတိုင်းသားခွင့်ရေးပြည်내ခွင့်ရေးပေါ့เนาะဒါမျိုးတွေရဖို့အနိမစီမံချက်ကအဲ့ဒါဆိုရင်တော့ကျွန်တော်တို့နိုင်ငံရေးစွဲဝိုင်းဝင်လာပါ ceasefire လုပ်ပါအဲ့တော့ဟိုဘက်ဆုံပေါ့เนาะဘက်ဆုံကအကျိုးဆိုးကျိုးတရားမှုတွေများတယ်များတော့ကျွန်တော်တို့ကတက်မတော်တခုတည်းပြောဖို့ထဲပေါ့เนาะ AO လည်းပြောဖို့လိုတယ် AO လည်းပြောဖို့လိုတယ်ဒီဒေသခံပြည်သူတွေရခိုင်တိုင်းသားတွေအတွက်ငှက်ကွက်ပြီးတော့ကျွန်တော်တို့ငင်းညာရေးလမ်းပေါ့เนาะငင်းညာရေးလမ်းကိုလျှောက်ပါ
အေးအေးရခိုင်လက်နက်ကင်အဖွဲ့ပြောခွင့်ရခိုင်တုခါကတော့လက်နက်ကင်ပြိပခါတွေအဆုံးသတ်ဖို့တမတော်ဘက်ကစစ်စင်ရေးအရင်ဆက်ရက်ဖို့လိုတယ်လို့တုံ့ပြန်ပြောဆိုထားပါတယ
်။ဒီတိုက်ပွဲတွေရပ်တန့်ဖို့ဆိုရင်လို့ရှိရင်တော့အစ်စ်စင်ရေးတွေကိုအရင်ဆုံးရပ်တန့်ဖို့လိုတာပေါ့။ဤတော့ဒီဟိုဒီအစိုးရဘက်ကနေပြီးတော့သူတို့ဒီကြေညာထားတဲ့နော်အနစ်ကျရှင်မုံရေးဆိုတဲ့အဲ့ဒီဥစ္စာကိုလည်းပြန်ပြီးတော့ရုပ်သိမ်းဖို့လို့ဟိုဒီဒါမှပဲကျွန်တော်တို့နှစ်ဖက်ကြားမှနေပြီးတော့နော်အော်ယုံကြည်မှုတည်ဆောက်ပြီးတော့မှဒါရှင်းတဲ့ပြီးတော့စကားပြောနိုင်တဲ့အနေအထားရှိတာပေါ့အခုသူတို့ပြောနေတဲ့ဒီဟုတ်တာပေါ့နော်ဒီညီညာရေးဟိုသူတို့လုံးနေတယ်လို့ပြောတဲ့ဥစ္စာမှလည်းပဲနော်အခုဒီ NRPC နဲ့ကျွန်တော်တို့ကြားမှာဒီ Black Dragon ကိစ္စနဲ့ညှိနေတဲ့ဥစ္စာမှလည်းပဲခဲခဲကဗမာစစ်တပ်ကနေပြီးတော့ဒီကိုရခိုင်ပြည်နယ်ထဲမှာလုံးဝအခြေချခွင့်မသုံးနိုင်ဘူးဟိုလုံးဝနေပြီးတော့ဒါလက်မခံနိုင်ဘူးအတိမမသုံးနိုင်ဘူးဆိုတဲ့ဥစ္စာမျိုးဟိုနှစ်ဖက်ဟို Black Dragonကိစ္စကိုတောင်းမယ်လို့ပြောနေတဲ့အချိန်မျိုးမှာစစ်တပ်ကနေပြီးတော့အဲ့လိုမျိုးဟိုပြောလာတဲ့ဥစ္စာကတော့ဒါညီညာရေးကိုဥတည်တဲ့ဟိုလောက်ရမဟုတ်ဘူးဒီဗမာစစ်တပ်ကနေပြီးတော့သူတို့ရဲ့ mindset တွေကိုတောင်းဖို့လိုတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ
်ဇန်နဝါရီ၄ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်ပြည်နယ်ကရဲကင်းအချို့ကို AA လက်နက်ကိုင်အဖွဲ့စီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မြမတပ်မတော်ကစစ်စင်ရေးတွေဆင်နေရမှာနှစ်ဖက်ထိခိုက်သေးဆုံးမှုတွေနဲ့အရက်သားထိခိုက်သေးဆုံးမှုတွေပါကြုံနေရတာပါဒါပေမဲ့လည်းတိုက်ပွဲတွေအကြအရက်သားတွေထိခိုက်သေးဆုံးမှုမှာမြမစစ်တပ်တစ်ခုတည်းကိုပဲအပြစ်ဖို့လို့မရကြောင်းမြမအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါသေးတယ
်အဲ့တော့ကျွန်တော်တို့နံပါတ်၁ကဥရင်းနဲ့ညီလုတ်တဲ့ခါမှာလည်းတပ်မတော်ရဲ့စီမံစည်းကမ်းတွေရှိတယ်ပြည်သူလူထုနဲ့ဆက်ဆံရမယ်ကျင့်ဝတ်တွေရှိတယ်ဟိုရန်သူနဲ့ဆက်ဆံရမယ်ဟိုရန်သူနဲ့ဆက်ဆံတဲ့ကဘယ်လိုပြုမှာဆိုရှိသလိုပဲအဲအဲ့လိုမျိုးအရသားနဲ့ဟို AA နဲ့ပေါ့နော်ရောထွင်းနေတဲ့နေမှာအနေထားမှာဘယ်လိုမျိုးလှုပ်တင်နေဆိုတဲ့ဟာတွေကသူတို့စုမှာ ROD တွေထုတ်ထားတဲ့အချိန်လှုပ်ဖို့ပဲလိုပါတယ်ဒီဆော့ဆော့ပြောကြားမှုတွေကတော့ကျွန်တော်တို့ဒီစစ်ပွဲတစ်ခုကိုပေါ့နော်တိုက်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လုံးမှာရှိပါတစ်ဖက်လည်းတော့မဟုတ်ဘူးပေါ့နော်
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ထောင်ထဲချီနဲ့ဒေတာကန်တွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းစိုးရင်ကြောင်ပြောဆိုထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International အဖွဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရရခိုင်လက်နက်ကိုင် AA နဲ့တိုက်ပွဲတွေဖြစ်ပွားတဲ့အတောအတွင်းမြမစစ်တပ်ကစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းစွပ်စွဲထားပြီးနိုင်ငံတကာစစ်ရာဇဝတ်မှုခုံရုံးကနေအရေးယူဖို့တိုက်တွန်းထားသလို AA လက်နက်ကိုင်တပ်ဖွဲ့ဘက်ကလည်းအရက်သားတွေကိုဖမ်းဆီးတာအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေရှိကြောင်းလည်းဖော်ပြထားပါတယ်ရှင်